တရုတ်နိုင်ငံရဲ့ DNA မရေးခင်မှာချဆုံးခဲ့ရသူတွေမိသားစုဝင်တွေကသူတို့ခံစားခဲ့ရတာတွေကိုအတိအမှတ်ပြုပေးဖို့ဂျူနာ၄ရဲ့အရေးခင်ရဲ့အရေးပါမှုကိုပြန်ပြီးတိုင်းတာပေးဖို့29နှစ်မြောက်နှစ်ပတ်လည်နေ့နေ့လာချိန်မှာသမရရှိချင်းပင်ကိုတိုက်တွန်းခဲ့ကြပါတယ်တရုတ်နိုင်ငံမှာ1989ခုနှစ်ဂျူနာ၄ရက်နေ့ကဒီမိုကရေစီရဲ့ထုတ်ဖော်ဆန္ဒပြသူတွေတရားနာမင်းရင်းမြစ်မှာအဖြုတ်ခွင်းခံရတာဖြစ်ပါတယ်လူပေါင်း1000ကျော်တည်ဆုံမယ်လို့ခန့်မှန်းကြတဲ့ဒီရေးခင်နဲ့ပတ်သက်ပြီးတရုတ်နိုင်ငံမှာပုံမှန်နည်းနဲ့မပြောရကြပါဘူးဘေကျင်းကတရားနာမင်းရင်းမြစ်မှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့အတွက်သတင်း9ပတ်ကြာငင်းချမ်းစွာထိုင်သပိတ်မှောက်ကြတဲ့ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြမှုကိုဂျူနာ၄ရက်နေ့မှာကွန်မြူနစ်ပါတီအာဏာပိုင်တွေကတန်ချက်ကာကာဝေးနဲ့ဖြုတ်ခွဲခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့29နှစ်အတွင်းတက်လာတဲ့ဘယ်အစိုးရကမှဒီကိစ္စအတွက်တောင်းပန်စကားမပြောခဲ့ကြောင်းတီအန်အမ်မိခင်များခေါ်ဒီအရေးခင်မှာတည်ဆုံးခဲ့ရသူတွေရဲ့မိဘတွေကဂျွန်လ၄ရက်နေ့မတိုင်ခင်တည့်ရက်လို့ဂျွန်လ၃ရက်နေ့စွဲနဲ့တမန်ရှိချင်းပင်စီစာပို့တာပါ။အမေရိကန်နိုင်ငံကြားရေးဌာနကလည်းတရုတ်နိုင်ငံတီအန်အမ်ရင်းမြစ်မှာအကြမ်းဖက်ဖြုတ်ခွင်းခံရမှုအတွက်အမှတ်ရနေကြောင်းနဲ့တရုတ်အစိုးရအနေနဲ့နိုင်ငံတကာကျင့်သုံးအောင်လည်းကျင့်ဝတ်တိုင်းနိုင်ငံသားအလုံးအခြေခံရပိုင်ခွင့်နဲ့လေးစားဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဂျွန်လ၃ရက်နေ့ညင်ညာချက်တစ်စောင်ထုတ်ပြန်ပါတယ်။